စက်တင်ဘာလ9ရက်ကနေ29ရက်ထိကျင်းပနေတဲ့ဂျနီဘာလူ့ခွင့်ရေးကောင်စီညီလာခံမှာကိုယ်စားလှယ်တချို့ကမြန်မာနိုင်ငံမှာဘာသာရေးကိုအခြေခံတဲ့ချိုးဖောက်မှုအပါအဝင်လူ့ခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့ပြောဆိုချက်ကိုမြန်မာကိုယ်စားလှယ်အဖွဲ့ဝင်တဦးကတုံ့ပြန်ပယ်ချသွားပါတယ်။ဒါဟာအခြေအမြစ်မရှိတဲ့ဆွတ်ဆွဲချက်တွေသာဖြစ်တယ်လို့အခုလိုပြောကြလိုက်တာပါ
။ Myanmar rejects all groundless allegations including human rights violations based on religion and belief. The issue in Rakhine State was wrongly portrayed by some as religious discrimination to capture the world's attention. It is not based on religion.
ဘာသာရေးမှုကိုအခြေခံပြီးချိုးဖောက်တဲ့ကိစ္စရဲ့အပါအဝင်လူ့ခွင့်ရေးချိုးဖောက်မှုဆိုတဲ့အခြေအမြစ်မရှိဆွဆွဲချက်တွေအလုံးကိုမြန်မာကိုယ်စားလှယ်အဖွဲ့ကပယ်ချပါတယ်။ရခိုင်ပြည်နယ်ကပြဿနာတွေကိုဘာသာရေးခွဲခြားမှုဖြစ်လေဟန်လွဲမစွာပုံဖော်ပြီးတော့ကမ္ဘာအာရုံစိုက်မှုရရှိအောင်ကြိုးပမ်းနေကြတာဖြစ်ပါတယ်။ဒါဟာဘာသာရေးအပေါ်အခြေခံတဲ့ပြဿနာမဟုတ်ပါဘူး။မြန်မာနိုင်ငံဟာဘာသာပေါင်းစုံလူမျိုးပေါင်းစုံနေထိုင်တဲ့နိုင်ငံဖြစ်ပါတယ်။ဗုဒ္ဓဘာသာဘုန်းကြီးကျောင်းတွေ၊ဟိန္ဒူဘုရားကျောင်းတွေ၊ခရစ်ယာန်ဘုရားကျောင်းတွေ၊မွတ်စလင်ပလီတွေမျိုးလယ်နေရာတွေမှာဘေးကျင်းရှင်တည်ရှိနေပြီးတော့ယဉ်ကျေးမှုအခမ်းအနားတွေလည်းလူတိုင်းပါဝင်နေကြပါတယ်။ဘာသာရေးလွတ်လပ်ခွင့်နဲ့ယဉ်ကျေးမှုထိန်းသိမ်းခွင့်တို့ကိုဖွဲ့စည်းပုံဥပဒေမှာအာမခံထားပါတယ်။ဗုဒ္ဓဘာသာဟာလူများစုကိုးကွယ်တဲ့ဘာသာတရားဖြစ်ပေမဲ့နိုင်ငံတော်ဘာသာလို့သတ်မှတ်ထားခြင်းမရှိပါဘူးခရစ်ယာန်အစ္စလာမ်ဟိန္ဒူနဲ့နှက်ကိုးကွယ်မှုတွေကိုပါအတိအမှတ်ပြုထားပါတယ်ဘင်္ဂလားဒေ့ရှ်အစိုးရကဆွေးရတဲ့ရာဇဝတ်မှုလို့ဆွဆွဲထားတာကိုအပြင်းထန်ကောက်ကွယ်လိုပါတယ်အဲ့ဒီဆွဆွဲချက်ဟာအာဆာအကြမ်းဖက်သမားတွေရဲ့ဆွေးရတဲ့ရာဇဝတ်မှုတွေအပြစ်မဲ့သူတွေသူတို့နေအိမ်ကနေထွက်ခွာသွားဖို့ချင်းချောက်နေမှုတွေနဲ့ပတ်သက်ပြီးတော့လစ်လျူရှုထားပါတယ်ဒီလိုချင်းချောက်မှုတွေဟာနေရဲစွန့်ခွာရတဲ့အဓိကအကြောင်းရင်းတွေပါ
ဒါအပြင်မြန်မာနိုင်ငံဟာဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကိုအစစ်မြင့်ကိုယ်စားလှယ်ဖွဲ့တွေစေလွှတ်ပြီးသူတို့ကိုပြန်လည်လက်ခံဖို့သဘောတူညီမှုတွေကိုလည်းပြုလုပ်ခဲ့ပါတယ်။ဒါပေမဲ့သူတို့ပြန်မသွားရဲအောင်စခန်းတွေမှာ NGO တချို့ရဲ့လှုပ်ရှားမှုတွေအာဆာတွေရဲ့လှုပ်ရှားမှုတွေရှိနေပါတယ်။ဒါကြောင့်သူတို့တွေပြန်လာရဲအောင်အခြေအနေတွေကိုဖန်တီးပေးဖို့လိုပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကလိုအပ်တာတွေကိုကူညီဆောင်ရွက်ပေးဖို့တိုက်တွန်းသွားတယ်ဆိုတဲ့အကြောင်းကိုလည်းမြန်မာကိုယ်စားလှယ်ကဆက်လက်ပြောကြားသွားခဲ့ပါတယ်ရှင်။